ရန်ကုန်မြို့တော်အများပြည်သူတည်ယူပို့ဆောင်ရေးအတွက်ရင်းမထတာစနစ်ကိုဖျက်သိမ်းပြီးရန်ကုန်တိုင်းအစိုးရကဇန်နဝါရီလ16ရက်နေ့ကအများပိုင်ရင်းလိုင်းစနစ် YBS ကိုစတင်ခဲ့တာအခုတစ်လပြည့်မြောက်လာခဲ့ပြီဖြစ်ပေမဲ့ခရီးသွားတွေအတွက်ကားအစီးရေနှဲပါနေသေးတာတွေရင်မောင်းတဲ့စပယ်ယာတွေရဲ့စီကံဖောက်ပြက်မှုတွေရှိနေစေဆိုတဲ့အဆင်မပြေမှုတွေကိုကြားနေရပါတယ်။ရန်ကုန်တိုင်းဝန်ကြီးချုပ်အဖျော်မင်းသိန်းကတော့YBS စနစ်တစ်ကိုပြည်သူအတွက်ဆိုတဲ့အသိစိတ်နဲ့လိုက်နာကြဖို့မလိုက်နာနိုင်ပါကလည်းကြံရစ်ခဲ့မှာဖြစ်ကြောင်းပြောဆိုထားပါတယ်။ဝန်ကြီးချုပ်ကအခုလိုပြောဆိုပေမဲ့ YBS ရင်းလိုက်မှာပြည့်စွဲနေတဲ့ရင်ပိုင်ရှင်တွေရင်မောင်းတွေအနေနဲ့ကအခက်အခဲတွေကြုံနေရတာတွေကိုလည်းကြားရပါတယ်။ YBS ခုနှစ်ရင်လိုက်ကရင်ပိုင်ရှင်တဦးပြောပြတာက
ကျွန်တော်တို့ owner တွေမှာကလက်ရှိကျွန်တော်တို့ဆွဲနေတဲ့ကားလေးတွေကလိုင်းမှာပေါ့နော်အဲ့ဒီအခုနောက်ပိုင်းမှာအကြီးကျယ်အားမျိုးလို့ပြောတဲ့အခါမှာကျွန်တော်ကဒီကားလေးတွေနဲ့ပဲလုပ်သားရတာလေ။ဒါဒီကားလေးတွေလည်းပဲပညာသင်စိတ်တွေထောက်ပံ့တယ်၊ကျောင်းစိတ်တွေထောက်ပံ့တယ်၊မိသားစုစာအုပ်လေးယူဒီကားလေးတွေနဲ့ပဲလုပ်သားရတာဆိုတော့ကျွန်တော်တို့ကဆရာဝန်ဖြစ်နေဆိုရင်ကျွန်တော်တို့ owner ဘိုင်းနေမဖြစ်တော့တဲ့အတွက်ကျွန်တော်တို့ဆက်ဆက်ပြီးတော့ဘာလုပ်သားမယ်ဆိုတာကိုမသိတော့ဘူးဖြစ်ကုန်တာ။
ဒီရင်လိုင်းစနစ်က1995မော်ဒယ်နိုင်ကားတွေကိုမော်ဒယ်မြင့်ကားတွေနဲ့အစားထိုးပြေးဆွဲဖို့စီစဉ်နေတာနဲ့ပတ်သက်ပြီး YBS 21 line ကရင်ပိုင်ရှင်တဦးပြောပြတာက
YBS စနစ်ကယခင်မထနာစနစ်ကအများကြီးအားတာချက်ရှိတယ်။အများကြီးအားတာချက်ရှိတယ်။တိုးတော်လည်းပဲဒါကိုလက်တွေ့ကြကြအကောင့်တွေမပေါ်နိုင်တဲ့အခါကျတော့ဒီရဲ့အကျိုးကြီးကိုရင်ပိုင်ရင်မခံစားရဘူး။ဒီကားမျိုးတွေလည်းမခံစားရဘူး။စနစ်ကမပြောင်းနိုင်ဘူး။အဲ့ဒီနေရာမျိုးမှာဖြစ်နေတယ်တကယ်တော့ဒီနောက်ပြောင်းလဲလိုက်တဲ့ YBS စနစ်ကတော်တော်ကိုအကျူးကြီးကြီးရှိတယ်ကျွန်တော်တို့အရန်ကြိုက်တယ်ကျွန်တော်တို့အနေနဲ့ဆိုရင်တော့စိတ်ခက်တဲ့မရှိဘူးဘာကြောင့်လဲဆိုတော့ကျွန်တော်တို့ပြည့်စွဲတဲ့ YBS 21ရန်လိုင်းဆိုတာကရခိုင်တုံးကပါထနာ45 Airborne Bus ရန်လိုင်းကျွန်တော်တို့ကဒီစုပေါင်းပြည့်စွဲတဲ့စနစ်ကိုလွန်ခဲ့တဲ့တနင်္လာနေ့လောက်တည်းကကျွန်တော်တို့ကစပြီးတော့လုပ်တယ်အဲ့နောက်လာကမှကျွန်တော်တို့က public community တွေလုပ်မယ်ဆိုပြီးတော့ကျွန်တော်တို့အတားအဝတပြေးပြေးချင်းကျူးသားလာတာတကယ်တော့တနစ်နနစ်တည်းရဆိုတော့ကျွန်တော်တို့အနေနဲ့ကတော့တိတ်အခက်ပဲမရှိပါဘူးလက်ရှိ YBS စနစ်ကျောင်းလိုက်တဲ့အချိန်မှာလည်းကျွန်တော်တို့ရင်လုံသားတွေကျွန်တော်တို့ရင်လိုင်းကတော့အခက်ပဲမရှိဘူးတကယ်မတတ်တဲ့စနစ်မှာလည်း55 Airborne Bus အနေနဲ့ဆွဲတာစီးပွားပြည်သူထောက်ခံမှုရတာတဲ့အတွက်ကျွန်တော်တို့အနေနဲ့ဆိုရင်တော့အခက်ပဲမရှိပါဘူးတော်တော်အဆင်ပြေပါတယ်ဟုတ်တော့လည်းရာဂန်တို့အများစုရင်ပိုင်ရှင်တွေမှာတော့အခက်အခဲရှိနေတော့မှာပဲဟုတ်ကဲ့ပ
ါ YBS စနစ်တစ်ကအခုဆိုရင်တလကျော်လာခဲ့ပြီဖြစ်ပေမဲ့မှတ်တိုင်တွေမှာခီးတယ်တွေစုပုံနေတာတွေကားချင်းချင်းပြိုင်မောင်းတာတွေရှိနေသေးတယ်လို့ညဘက်တွေမှာကားတွေမပြေးလို့ခီးတယ်တွေအပြန်ခက်ခဲတာတွေရှိနေစေဆိုတာတွေကိုလည်းကြားနေရပါတယ် YBS ရင်လိုင်းကရင်မောင်းတအုပ်ကိုမေးကြည့်ပါတယ
်ကျွန်တော်တို့ကတော့ဒီမှာခောက်ယူပြအောင်ဆွဲပါတယ်ဘယ်မှလည်းဝိုင်းလို့မရဘူးနော်ဝိုင်းလို့လည်းမရဘူးလို့အရင်ထဲကလည်းမလုပ်ပါဘူးကျွန်တော်တို့ရှိမှ YB ဆိုလို့ရှိရင်လည်းကျွန်တော်တို့အုံနာတယောက်စာရေးယူတယ်လေအဲ့လိုမျိုးလောရင်အလုပ်ထုတ်တဲ့တီကိုသူကလည်းပြင်းပြနေတယ်မပြီးတယ်အဲ့လိုမျိုးတွေတော့ကျွန်တော်တို့ရှာတော့ရှိတယ်တချို့ကြတော့လည်းအမအများဆိုတချို့ကလည်းကျွန်တော်လည်းပြောလို့မတက်ဘူးတော့တချို့ကလည်းတစ်စီးအုံနာနှစ်စီးအုံနာသုံးစီးအုံနာတွေရှိတာပေါ့တချို့ကငွေရဖို့လောက်ပဲကြည့်တယ်ပေါ့နော်အဲသူတို့တို့အကျိုးမြတ်လည်းရမယ်သူကလူရင်မောင်းတွေလည်းရရင်ပြီးတော့ဘယ်လိုလုပ်လို့ကိုယ့်ကိုကြည့်ကြတာလုပ်ဆိုတဲ့ပုံစံမျိုးတွေရှိတယ်အဲ့လိုလေးတွေကျန်တာပါမောင်းရတာမရှိတော့ဘူးကျွန်တော်တို့နီးစနစ်ပိုင်းအရင်တည်းကလည်းပြိုင်မမောင်းခိုင်းပါဘူးကျွန်တော်တို့ပုံမှန်လေးပဲမောင်းခိုင်းတယ်အဲ့ဒီပြိုင်မောင်းလို့ဟိုကားပြင်းပြင်းမောင်းရင်တော့မှကျွန်တော်တို့က GPS စနစ်ထဲမှာဒီလိုကျွန်တော်တို့50ထားပေးတာပေါ့နော်50ဆိုလို့ရှိရင်အလန်းထားမီအလန်းထားမီလို့အုံနာရှိကြားဝိုင်းအုံနာလမ်းပြီးတော့ပြင်းပြင်းမောင်းမှုထပ်ပြီးတော့မှားတယ်အဲ့လိုမျိုးတွေလောက်တာပါ
YBS စနစ်ကကားအလုံးကို GPS စနစ်တွေတက်ဆင်သွားမှဖြစ်ပြီးဧပြီလအတွင်းမှာမဖြစ်မနေတက်သွားမယ်လို့ရန်ကုန်တိုင်းအစိုးရကကြေညာထားပါတယ်။ဒါ့အပြင်ရန်ကုန်တိုင်းဒေသကြီးအစိုးရအနေနဲ့ခီးသွားပြည်သူတွေအဆင်ပြေချောမွေ့စေဖို့အတွက်နောက်ပိုင်းမှာငွေပေးချေတဲ့စနစ်အစီအပြောင်လို့ဘတ်စကားလိုင်းအလုံးမှာတူညီတဲ့ဆက်တွေထားပြီး electronic ငွေချေဆက်တွေနဲ့ပေးနိုင်အောင်လှုပ်ဆောင်သွားမှလည်းဖြစ်ပါတယ်။ဒါ့အပြင်ညဘက်တွေမှာကားမရလို့အိမ်မပြောင်းနိုင်တဲ့လူတွေကိုကူညီဖို့ကားတွေထပ်တိုးတာခီးတွေတက်တောင့်တက်တာစီးနိုင်အောင်လို့ဘတ်စကားတွေကိုအဆင့်မြင့်သွားဖို့ရှိတယ်လို့လည်းဆိုပါတယ်။လက်ရှိမှာအစိုးရက YBS ကိုကားအစီးရေ3500ကျော်ရင်းလိုင်း89လိုင်းနဲ့ပြည့်စွဲနေပြီးတော့လာမယ့်လတွေအတွင်းမှာကားအစီးရေ4500ထိတိုးချဲ့သွားဖို့စီစဉ်နေတယ်လို့လည်းသိရပါတယ်။အခုဒီ YBS ရင်းလိုင်းတဲ့နဲ့ပတ်သက်ပြီးလက်ရှိမှာအခက်အခဲတွေရှိနေပေမဲ့ရင်းလိုင်းတဲ့တွေကိုအမြန်ဆုံးထပ်ပြီးတိုးချဲ့ပေးနိုင်မယ်ဆိုရင်ဖြင့် ဒီ YBS စနစ်ဟာလအနေငယ်အတွင်းမှာပုံမှန်ခြေနေကိုအမြန်ဆုံးရောက်နိုင်မယ်လို့မျှော်လင့်နေကြကြောင်းပါရှင်။